စကိုင်းတိုင်းကမ်းပလူမြို့နယ်တွေကခြေရွာတွေကိုစစ်ကောင်စီတပ်တွေကနှင်းရီရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ခြေရွာပေါင်း30လောက်ကရွာသားတွေတောင်းနဲ့ချီပြီးတော့စစ်ဘေးတိမ်းဆောင်နေကြရပါတယ်။ကမ်းပလူမြို့နယ်တွေက6000ဖို့ခြေရွာမှာပြီးခဲ့တဲ့ဇွန်လတရက်နေ့တုန်းကခြေရွာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ရှင်းနှစ်ဝင်းကျင်ကလေးငယ်တူအပါအဝင်အရသား3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှလည်းချော်ပင်ကုန်းခြေရွာတွေကိုစစ်ကောင်စီတပ်ကနှင်းရီရှင်းလင်းရေးလုပ်ပြီးတော့ခြေရွာတွေကိုလိုက်မီးရှို့နေတယ်လို့ဆိုပါတယ်။ရင်းမပင်မြို့နယ်ထဲမှာလည်းကျေးရွာတွေကိုဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့ဝင်တို့ပူးပေါင်းပြီးတော့နေအိမ်တွေကိုလိုက်မီးရှို့ခဲ့တယ်လို့ဒေသခံတဦးကဆိုပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းမတ်အင်ချင်းတိုင်းကြောပြပေးပါရှင်
။စကိုင်းတိုင်းကမ်းပလူမြို့နယ်က6000ဖို့ကျေးရွာအုပ်စုမှာစစ်ကောင်စီတပ်တွေတက်ဆွဲနေတာ2လနီးပါးရှိနေပြီဖြစ်တာကြောင့်အနီးဝန်းကျင်10ရွာလောက်ကရွာသားတွေစစ်ဆောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။မဆောင်နိုင်တဲ့ရွာသားတချို့ရွာထဲမှာကျန်နေကြတာမျိုးရှိပေမဲ့အများစုရွာသားအလုံးနီးပါးကတော့စစ်ဆောင်နေကြရပါတယ်။ဇွန်လတရက်နေ့တုန်းက6000ဖို့ကျေးရွာအုပ်စုမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကောင်းလင်းဘက်ကအသွားမှာပြည်သူ့ကာကွယ်ရေးအဖွဲ့တချို့နဲ့ထိတွေ့တိုက်ပွဲအနည်းငယ်ဖြစ်ပြီးတဲ့နောက်မှာတော့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တဲ့အတွက်6000ဖို့ရွာထဲမှာကျန်နေခဲ့တဲ့အသက်10နှစ်ဝန်းကျင်ကလေးအပါအဝင်မိသားစု3ဦးလက်နက်ကြီးထိမှန်တိဆုံးခဲ့တာဖြစ်တယ်လို့ဒေသခံတဦးက VOE ကိုပြောပါတယ
်။တကယ်လို့ရုံကစစ်ဖြစ်လိုက်တာကကျွန်တော်တို့အဲ့ဒီမှာသူတို့ကပြစ်လိုက်တဲ့လက်နက်ကြီးချပြီးတော့လူ3ယောက်တိုင်နဲ့နဲ့ဆုံဆုံသွားတာရှာဗျ။ကလေးရောမိသားစု3ယောက်ပါ။ကလေးကကျွန်တော်တို့ဟွာလောက်ရှိတယ်ဗျ။အဲမှာဟွာလောက်9နှစ်10နှစ်သားလောက်ကိုလင်းဘက်ကိုထိုးသွားတာမှာကျွန်တော်တို့32ယောက်အကျန်မှာပြည်သူ့ကာကွယ်ရေးကနေတက်ပြီးတော့မှတိုက်လိုက်တာ။အဲ့တော့တိုက်လိုက်ပြီးမှအဲ့သူတို့ကအပြာလာဖြစ်တဲ့အခါကျတော့သူတို့ကအဲ့လက်နက်ကြီးနဲ့လာပြစ်လိုက်တဲ့အခါမှာကြားလိုက်တာပေါ့ကျွန်တော်တို့ဟာတော့6နာရီလောက်မှဒါမှမဟုတ်ချုပ်ကန်နေတော့မှကြားလိုက်တာ
ဂျွန်လ6ရက်ဒီကနေ့မနေ့ပိုင်းလုံးကစစ်ကောင်စီတပ်တွေဟာချော်ပင်ကုန်းကျေးရွာအုပ်စုကရွာတွေကိုတအိမ်တဆင်းရွာပွေပြီးနေမြေရှင်းလင်းရေးလုပ်နေတယ်လို့လည်းဒေသခံတအုပ်ကပြောပါတယ်မနေ့7နာရီဝင်းကျင်လောက်မှာတော့နှောကုန်းရွာနဲ့ချော်ပင်ကုန်းရွာကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့တယ်လို့ကမ်းလူမျိုးနယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက်ကပြောပါတယ
်ဒီနေ့မနက်7:45လောက်ကဒီ6000ဘုတ်တိုက်နယ်ထဲမှာရှိတဲ့ကမ်းလူမျိုးနယ်6000ဘုတ်တိုက်နယ်ထဲကနှောကုန်းဆိုတဲ့ရွာကိုဒီစစ်ကောင်စီဘက်ကပြီးတော့မီးဝင်ရှို့တာပေါ့ဗျာမီးဝင်ရှို့တာကလည်းရွာလုံးကျမီးပါကျသွားတယ်ခုနောက်တဲ့ရွာကတော့ဆော်ပြီကုန်းဆိုတဲ့ရွာကိုဒီနေ့ပဲဆက်ရှို့တာရွာလုံးကျကုန်းမှာသဘောရှိတယ်နှစ်ရွာလုံးကအင်ဂျင်150လောက်ရှိတယ်ဗျာ
ဂျွန်လ3ရက်နေ့ကနေ9ရက်နေ့အထိ6000ဘုတ်ကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်တာကြောင့်လူနေဦးသေဆုံးခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်ကမ်းပလူမျိုးနယ်အတွင်းမှာစစ်ကောင်စီတပ်တွေကငယ်ငယ်ရှင်းလင်းရေးလုပ်ပြီးကျေးရွာ18ရွာလောက်ကိုမီးရှို့ခဲ့တာကြောင့်စစ်ဆောင်နေကြရတဲ့ရွာသားကတောင်းကနန်းလောက်ရှိနေပါတယ်ကမ်းပလူမျိုးနယ်ကကျေးရွာတွေကစစ်ဆောင်တွေရဲ့အခြေအနေနဲ့အခက်အခဲတွေကိုကမ်းပလူမျိုးနယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက်ကဒီလိုကြီးခုလိုပြောပါတယ
်။ဒီကနေ့ဒီကတော့မတူဘူးခင်ဗျာ။ဒီကနေ့ဒီကဆိုအခုဒီဘက်ကိုတော့ဘုရားရွာရယ်ဆိုရင်ဒီသူတို့ဒီတချို့တော့ကဒီဆက်ကဆက်ကနေရောင်းရဲနလာလောက်ကလာပြီးတော့တဆွေးနေရမှာရှောင်းနေကြတာတချို့ကကြတော့တချို့ကကြတော့ဒီနေ့လေးနဲ့ပြန်မှာရှောင်းလာပေါ့။အဲ့လိုတခြားဒီရှောင်းယူဖို့လို့ဆိုရင်လည်းဒီကိုချပါပြီးခေတော်ကဒီလက်နက်ကြီးနဲ့ပြည်လို့ဆိုပြီးတော့မှတချို့တော့လည်းဆွေးရှောင်းပါတယ်တချို့တော့ကလည်းအခုမှဒီရဟင်းနဲ့လာပြန်မှတော့ကျွမ်းနာနေကြတော့ဖက်လို့ရှောင်းသွားတယ်ပေါ့အဲ့လိုမျိုးလေးတေရနဲ့ဒီကတော့မတူဘူးအဓိကကတော့ဒီဒီလိုဘက်မှာတော့ဒီစာနေခါခက်ခဲရှိနေတော့ကိုဆေးဝါပေါ့ကျွန်တော်ဘက်ကဒီမူရီအနေဆိုရင်ရတော့မူရီအနေဆိုရင်ရတော့ဒီမူရီချီစီခက်ခဲနေပါတယ်လည်းရှိတယ်မူရီအနေလည်းကြောက်ပါတယ်ပေါ့ဟုတ်တော့ရောင်းလာတဲ့ခါကျတော့ဒီဘောကလိုဟာမျိုးကြီးနောက်ခါကျတော့ဒီဖာယွန်လက်ဆိုဒီအရှင်းပေါ်မှာဒီမှာခြေနဲ့ဟာမျိုးပေါ်သူတို့ဒီအဲ့ဒါမျိုးတွေမှာတော့လိုအပ်ချက်တွေအများကြီးရှိတယ်အဲ့ဒါတွေကအများကြီးလိုအပ်နေတယ်ပေါ့
ကမ်းလူမျိုးနယ်အပါအဝင်စကိုင်းတိုင်းတွေကမြို့နယ်အများစုကိုအင်တာနက်လိုင်းတွေဖြတ်တောက်ထားတယ်လို့စစ်ကောင်စီရဲ့စစ်စင်ကြီးအခြေအနေလိုက်ဖုန်းလိုင်းတွေကိုလည်းဖြတ်တောက်တာတွေရှိပါတယ်ကမ်းပလူမျိုးနယ်အတွင်းမှာစစ်ရင်အားတိုးမြင့်ပြီးငယ်ငယ်ရှင်းလင်းရေးပုံပြီးလုံလာနေတဲ့အချိန်မျိုးကတော့ဦးနေစင်ကအခုလိုဆက်ပြောပါတယ်
။ဒီကတော့ဒီကမ်းပလူမျိုးနယ်မှာဒီ စစ်ကောင်စီတပ်တွေအင်အားလုံးရင်းနဲ့တိုးချက်လာတာလည်းရှိတယ်ပေါ့တိုးချက်လာပြီးတော့မှဒီသူတို့ဒီမြေပြင်မှာရှိတဲ့ကြီးရွာတွေကိုလိုက်ပြီးတော့မှအခုလိုမျိုးအကြမ်းဖက်တာတွေမကြာခဏလုပ်တယ်မိရှုတာတွေမကြာခဏလုပ်တယ်ဒီအပြစ်မဲ့ရွာသားတွေကိုဖမ်းဆီးတာတဖြစ်တာတွေဒါတွေအင်အားနဲ့ဆက်လို့ရှိရင်ပြည်သူတွေကတိုးပြီးလှုပ်ဆောင်လာတာတွေ့ရတယ်ခင
်ဗျရင်းမပင်မျိုးနယ်ကဘန်ပွေးကျေးရွာအုပ်စုဘန်ပွေးထန်းရှင်ရွာကိုစစ်ကောင်စီတပ်တွေကဒီကနေ့မနေ့ပိုင်းမှာမိရှုခဲ့တယ်လို့လေဒေသခံတဦးကပြောပါတယ်စစ်ကောင်စီတပ်တွေဟာဘန်ပွေးကျေးရွာမှာတပ်ဆွဲနေတာအတော်ကြာနေပြီဖြစ်တယ်လို့ဘန်ပွေးထန်းရှင်ရွာအပါဝင်အနီးဝန်းကျင်ရွာတွေကိုမိရှုတာတွေမကြာခဏလုပ်နေတာဖြစ်တယ်လို့လေဒေသခံတွေကပြောပါတယ
်မြန်မာပြည်မျိုးနဲ့ဘန်ပွေးဘန်ပွေးထန်းရွာမှာတပ်ဆွဲစစ်ကောင်စီဖွဲ့ကလူငယ်အိမ်ဆောင်တွေကိုမိနေလို့ရှိတယ်နော်နိုင်လောက်ကသာရှိတော့ကိုတော့ငါးဆယ်လုံးမပါသွားဘူးပေါ့နော
်ရင်းမပင်မြို့နယ်ထဲမှာလဲစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးတွေကြောင့်ဒေသခံတောင်းချီကြီးထွက်ပြေးနေကြရပါတယ်လက်ရှိမိုးရွာပြီးဖြစ်တဲ့အတွက်စစ်ဘေးဒုက္ခသည်တွေဟာအဓိကနေထိုင်ရေးအတွက်စိုးရိမ်နေရတယ်လို့စားတောက်ရေးအတွက်ရိတ်ခါနဲ့စေဝါမလုံလောက်မှုတွေကြောင့်အခက်အခဲတွေဖြစ်နေရတယ်လို့လေစစ်ဘေးဒုက္ခသည်တွေကပြောပါတယ်ဒီလိုတောင်းနေချီရဲ့ဒုက္ခတွေဒီအတွက်လုံလောက်တဲ့အကူအညီတွေကတော့အခုချိန်ထိမရရှိကြသေးပါဘူးမြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဉ်ဟာတပန်းကျော်သွားပြီလို့ UN OCHA ကထုတ်ပြန်ထားပါတယ်အဲ့ဒီထဲမှာဆရာနာသိမ့်တဲ့နောက်အိုးအိမ်ဆုံးခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်နေတယ်လို့ဖော်ပြထားပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရွှေဆွန့်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျက်တဲဟာကြီးထွားလာနေတယ်လို့ပြောပါရယ်။ဒါ့အပြင်နေရွှေဆွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ဆိုပါရယ်ရှင်။